ပြည်ခဲ့တဲ့2012ခုနှစ်ကရခိုင်ပြည်နယ်မှာတပ်ဖြတ်ခံခဲ့ရတဲ့မတ်တီရာထွေးရဲ့ဖြစ်ရအကြောင်းဇလန်းဖွဲ့ရဲ့ကုထတဲ့အမဲရောင်နေဆွဲများ Black Disc Video File ကိုအထက်မြန်မာပြည်မဘာသာဥဆောင်ဆရာတော်တပါးဖြစ်တဲ့ဆရာတော်ဥဝီရသူကလူမှုကွန်ရက် Facebook စာမျက်နှာပေါ်မှာတင်ခဲ့ပါတယ်။သာသနာရေးဝန်ကြီးဌာနကညွှန်ကြားရေးမှူးဦးထွန်းညွန့်ကသူတို့ကိုဒီကိစ္စနဲ့ပတ်သက်ပြီးအရေးယူဖို့တိုင်ကြားထားတာမရှိသေးကြောင်းနဲ့ဥပဒေကြောင်းအရလုပ်မယ်ဆိုရင်လည်းဥပဒေတရားရုံးတွေမှာဖြည့်ရှင်းသင့်တယ်လို့ပြောပါတယ်။
အော်ကျွန်တော်တို့လူလူစေဘာမှလည်းဘယ်သူမှလည်းခိုင်းတာညွှန်ကြားတာလူလူစေမရှိသေးပါဘူးဗျ။ဟုတ်မဟုတ်ဘူးကျွန်တော်တို့ဒါဥပဒေကြောင့်ရတိုင်မယ်ဆိုရင်ဥပဒေတရားရုံးနဲ့ပဲဆိုင်ပါတယ်ဗျ။ကျွန်တော်တို့တာဏာရေးဝန်ကြီးဌာနနဲ့တော့မဆိုင်ပါဘူး။တာဏာရေးဝန်ကြီးဌာနဘုံကြီးပဲဖြစ်ဖြစ်လူပုဂ္ဂိုလ်ပဲဖြစ်ဖြစ်အရေးဘက်ကဘုံကြီးဟိုအရေးသားဝန်ထမ်းပဲဖြစ်ဖြစ်ကျွန်တဲ့လူပုဂ္ဂိုလ်ပဲဖြစ်ဖြစ်တရားဥပဒေကြောင့်ကြောင်းတိုင်းတာဆွဲကြမှာမဟုတ်ဘူးလား။ကျွန်တော်တို့ကဝန်ကြီးဌာနတခုတည်းကိုကွက်ပြီးတော့ကျွန်တော်တို့ကမပတ်သက်ဘူးလို့ထင်ပါတယ်ဗျနော်
။အဲ့ဒီ6မိနစ်ခွဲစာရှိတဲ့တေးတယုတ်ဖော်ဗီဒီယိုဖိုင်ကိုပြီးခဲ့တဲ့ဇန်နဝါရီလ30ရက်နေ့က Facebook စာမျက်နှာပေါ်မှာတင်ခဲ့တာဖြစ်ပါတယ်။အဲ့ဒီလိုတင်ပြီး3ရက်ကြာရပ်ပိုင်းအတွင်းမှာပဲ Facebook ကုမ္ပဏီဘက်ကအမုန်းတရားဖြစ်ပွားစေတဲ့ဗီဒီယိုဖိုင်ဖြစ်တဲ့အတွက်ဖယ်ရှားလိုက်ပါတယ်။အဲ့ဒီဗီဒီယိုဖိုင်မှာမတ်တီရာထွေးကိုဘာသာကြား3ကအရမပြုတ်ကျင့်တက်ပြတ်တဲ့ပုံတွေကိုသွေးထွက်တန်ရုပ်ပုံတွေပါဝင်ပြီးတေးတချင်းတယုတ်ဖော်ထားတာဖြစ်ပါတယ်။ဆရာတော်ဥပီရဲ့သူကဒီဗီဒီယိုကိုရွေးကောက်ပွဲကာလနဲ့အခုပြောင်းကာလတွေမှာမလိုလားအပ်တဲ့ပြဿနာတွေမဖြစ်စေဖို့အတွက်ထုတ်ဝေဖြန့်ချီတာကိုရည်ဆိုင်ထားခဲ့ပြီမြေအစိုးရအသက်လက်ထက်မှာတော့လူမျိုးနဲ့ဘာသာကိုဦးစားပေးအနေနဲ့သတိထားနိုင်ဖို့အတွက်ဖြန့်ဝေတာဖြစ်တယ်လို့မြန်မာတိုင်းသတင်းစာနဲ့မေးမြန်းချက်မှာဖြေကြားထားပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးဆရာတော်ဥပီရဲ့သူကို RFA ကဆက်သွယ်မေးမြန်းရမှာဖုံးပိတ်ထားတာကြောင့်ဆက်သွယ်လို့မရခဲ့ပါဘူးမတ်တီရာထွေအမှုဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးအဖြစ်မှန်ကိုပြန်လည်တင်ပြတာမျိုးဆိုရင်လက်ခံနိုင်ပေမဲ့အဲ့ဒီအပေါ်မှာအခြေခံပြီးလူမျိုးရေးအမုန်းတရားတွေအဓိကယုံတွေဖန်တီးတာမျိုးကိုတော့လက်မခံနိုင်ဘူးလို့လူခွန်ရေးဆောင်ရွက်နေတဲ့အဖွဲ့တစ်ခုဖြစ်တဲ့ညီမြချင်းမြမအဖွဲ့ကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
ကျွန်တော်တို့တည်င်းအမှန်တရားရရှိခွင့်နဲ့အမုန်းတရားနဲ့နှစ်ခုခွဲပြားဖို့လိုအပ်ပါတယ်ဒီကိစ္စကကျွန်တော်ဖြစ်ပျက်ခဲ့တာမှန်တယ်ဒီဟာကိုအဖြစ်မှန်အတိုင်းကျွန်တော်တို့တည်တဲ့ကိစ္စမျိုးဆိုကျွန်တော်မပြောချင်ပါဘူးဒါပေမဲ့ဒီကိစ္စကိုအသုံးပြုပြီးတော့မုန်းတိမှုဖြစ်အောင်ဒါတို့ကကျွန်တော်တို့အခုတလောမှာငြိမ်သက်သွားတဲ့လူမျိုးရေးပြိပခါအကြမ်းဖက်မှုတွေဖြစ်အောင်လှုပ်ဆော်မှုဖြစ်တဲ့အတွက်ကြောင့်မလို့ဒါကကျွန်တော်လုံးဝမလုပ်တင်တော့အရာမျိုးဖြစ်ပါတယ
်မဘာသာအဖွဲ့ဝင်ဆရာတော်ဖြစ်တယ်လို့မြို့ချင်းမြမရဟန်းတော်များတက်မကကဥဆောင်ဆရာတော်တပါးဖြစ်တဲ့ရှင်စန္ဒာတိရီကဒီဗီဒီယိုဖိုင်ဖြန့်ချိမှုမှာမဘာသာဥဆောင်ဆရာတော်တွေရဲ့သဘောထားတွေပါမပါကိုတော့မသိရပါပဲဒီကိစ္စကြောင့်တော့လူမျိုးရေးဘာသာရေးပြိပခါတွေမဖြစ်နိုင်ဘူးလို့မိန့်ပါတယ်
လို့လဲဆိုတော့လောလေဆရာတော်ရဲ့အနေထားလည်းပေါ့နော်ဖေဖော်မှာတင်တယ်အဲမမသာ point ပါမပါမမသာဖုန်းကြီးနေဆရာတော်နဲ့ဘာပြောထားလဲဆိုတာဦးလို့ဘိုင်းလည်းမပြောနိုင်ဘူးအဲဒီကလုံးကြီးဖြစ်နေတဲ့အနေထားတော့မရှိပါဘူးဟာဟိုမရှိနိုင်ပါဘူးဘလို့ကြောင့်မရှိနိုင်ဘူးဆိုတော့ဟိုတစ်ဖက်ကလည်းဒီကလုံးဆိုတာတစ်ဖက်တည်းလုံးလို့မရဘူးလေနှစ်ဖက်ပေါင်းမှလုံးလို့ရတဲ့အရာကိုသူဖြစ်နိုင်ပါဘူးဒါကုဘကကုမြန်မာတိုင်းရင်းသားတွေနေနေတော့ဒါဟိုသတိပေးတဲ့သဘောလားတော့တက်ရောက်တာပေါ့
မတ်တီရာထွေးကိစ္စကိုအကြောင်းပြပြီး2012ခုနှစ်ကရခိုင်ပြည်နယ်မှာလူမျိုးရေးဘာသာရေးပြိပခါတွေဖြစ်ပွားခဲ့ပြီးဒီနေ့အထိမှလည်းရခိုင်ပြည်နယ်မှာဒုက္ခသည်တွေအများအပြားရှိနေဆဲဖြစ်ပါတယ်။မတ်တီရာထွေးအမှုဖြစ်ပွားပြီးတဲ့နောက်မှာရခိုင်ပြည်နယ်မှာလူမျိုးရေးအဓိကယုံတွေဖြစ်ပွားခဲ့ပြီးလူပေါင်း150ကျော်တေဆုံးပြီးလူပေါင်း34,000ကျော်ဟာအိုးအိမ်စွန့်ခွာရွှေ့ပြောင်းခဲ့ရပါတယ်။စာရေးဆရာမမတ်တီရာစန်းချောင်းကတိုင်းပြည်အသွင်ကူးပြောင်းရေးအတွက်အလွန်အရေးကြီးနေတဲ့အချိန်မျိုးမှာစူပူမှုဖြစ်ပွားစေမယ့်အကြောင်းအရာမျိုးတွေမဖန်သေးတင်ဘူးလို့ပြောပါတယ်
။ Facebook တို့ Google တို့လို company ကြီးကိုနိုင်ကူကလည်းမုန်းတရားနဲ့ပတ်သက်ပြီးတော့ပြန်ပွားမယ့်ကိစ္စမျိုးတွေကိုမလုပ်ဘူးဆိုတဲ့မူရှိရတဲ့ကြောင့်မလို့ဖြုတ်ချတယ်လို့နားလဲပါတယ်။အဲဒီအတွက်ကြောင့်မလို့တော့ဒီလိုတိုင်းပြည်ဒီအရေးကြီးတဲ့အရေးကြီးနေတဲ့အချိန်မှာမလို့အပ်တဲ့ပေါ့နော်။ဒီတိသားအကြောင်းအရာတစ်ခုကိုပို့ပြီးတော့စိတ်ထဲမှာမြင်အောင်လာအောင်ပြန်ဖန်တီးထားတယ်ဆိုတဲ့ဗီဒီယိုမျိုးတွေကမမြင်ရတာမကြည့်ရတာပို့ပြီးသင်တော့ပဲလို့ပဲယူဆပါတယ
်။မန္တလေးမြို့ကဂလုံးနီးဆရာတော်အရှင်ဗဒ္ဒနာကာဝိယကလူမျိုးရေးဘာသာရေးအမုန်းတရားတွေဖြစ်ပွားစေမဲ့အကြောင်းအရာတွေကိုဘလို့ရည်ရွယ်ချက်မျိုးနဲ့မှမလို့ဆိုတဲ့မတင်တင်ဘူးလို့မိန့်ပါတယ်။
အားလုံးလူသားတွေရဲ့ပြိပခါဖြစ်ပွားမှုကိုဖြည့်စေတဲ့အကြောင်းအရာဆိုတော့ဗီဒီယိုအကြောင်းအရာကမှမလုံဆော်သေးဘူးမတင်သေးဘူးပေါ့နော်ဒါကတော့အဒီကုံဖြစ်စေမဲ့အားတွေပြိပခါဖြစ်ပွားစေမဲ့အားတွေမြုံတရားဖြစ်ပွားမဲ့အားတွေဆိုရင်ဘယ်လိုပုဂ္ဂိုလ်မျိုးကမှဘယ်လိုအကြောင်းအရာနဲ့မှဒါအပြတ်ဝေးသေးမှုပေါ့နော်လူတွေရဲ့အတဲအိုးစည်းစိမ်လုံခြုံရေးလူတွေစည်းလို့ဟလာအေးချမ်းသာယာကြီးအတွက်ကိုပဲလူတွေကကောင်းရကောင်းကြောက်ဖြစ်စေမဲ့အကြောင်းအရာတွေကိုပဲဒါဖော်ပြတင်တာပေါ့
လူအခွင့်အရေးတက်ကြွလှူရှားသူတွေနဲ့အမုန်းတရားမပြန့်ပွားရေးဆောင်ရွက်နေသူတွေကကလေးသူငယ်တွေအပါအဝင်အမျိုးသမီးတွေပါကြီးရှုဖို့မတင်တော်တဲ့အဲ့ဒီလိုဗီဒီယိုဖိုင်တွေကိုလူမှုကွန်ရက်စာမျက်နှာတွေပေါ်မှာမတင်တင်ဘူးလို့ဝေဖန်ပြောဆိုကြပါတယ်ခင်ဗျာ